ပြခဲ့တဲ့ဗုဒ္ဓဟူးနေ့က Transasia လေကြောင်း line ဘိုင်းထိုင်ဝမ်ခီးသည်တင်လေယာဉ်ပြတ်ကျခဲ့တဲ့နေရာမှာဒီကနေ့အလောင်းလေးလောင်းထပ်ပြီးတော့တွေ့ခဲ့တာကြောင့်တိစုံသူအရေအတွက်35ယောက်အထိရှိသွားပြီလို့အစိုးရသတင်းတွေမှာဖော်ပြပါတယ်။ Transasia လေယာဉ်အမှတ်135ပေါ်မှာလူ58ယောက်လိုက်ပါသွားခဲ့ပြီးအများစုကတရုတ်နိုင်ငံကခရီးသွားတွေဖြစ်ကြပါတယ်။ Taipei မြို့ကထွက်ခွာပြီးမိနစ်ပိုင်းအကြာမှာပဲလေယာဉ်ပြတ်ကျသွားခဲ့တာပါ။15ယောက်အသက်ရှင်ကျန်ရစ်ပြီး6ယောက်ပျောက်ဆုံးနေသေးဖြစ်တယ်လို့အစိုးရသတင်းစာတွေမှာတောက်ကြနေကဖော်ပြထားပါတယ်။လေရင်ပြတ်ကျပြီးရေထဲထိုးမကြခင်မှာလေယာဉ်မှုတယောက်ကလေရင်အင်ဂျင်ဆက်ပြတ်သွားတဲ့အကြောင်းထိတ်ချုပ်ရေးဌာနကိုလှမ်းပြောခဲ့တယ်လို့အမည်မဖော်လူသူလေကြောင်းရာရှိတဦးကပြောပါတယ်။လေရင်မှုဟာလေရင်အထိမနာရအောင်အဆောက်အဦအမြင့်တွေကိုရှောင်ပြီးမြေပြင်ပေါ်မှာထက်မြစ်ထဲကိုကျအောင်စူးစမ်းခဲ့ပုံရတယ်လို့လည်းခန့်မှန်းပြောဆိုပါတယ်။ဒီကနေ့တောက်ကြနေ့မှာကျင်းပခဲ့တဲ့တည်ဆုံးသူတွေအတွက်စူတောင်းပွဲကိုထိုင်ဝမ်ဒုတိယသမ္မတဝူတန်ကြီးကဝမ်းနဲ့စကားပြောဆိုခဲ့တယ်လို့လေရင်မှုရဲ့အလုပ်ရက်ကိုလည်းချီးကျူးပြောဆိုသွားခဲ့ပါတယ်ရှင်။